ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သမ္မတကြီးမာစီယာဘာနီကာလိုက်ပါလာတဲ့ကားမနေ့စနေနေ့ညနှောင်းပိုင်းမြို့တော်ဓာတ်ကားမှာတိုက်ခိုက်ခံခဲ့ရပါတယ်။အခုညပေးရဲ့အဖွဲ့စည်းတစ်ခုကအခြေကဲရဲ့နှုတ်ဆက်ညစာစားပွဲကအပြန်အခုလိုတိုက်ခိုက်ခံရတာပါ။မိုဟာမတ်ပါအရက်မှာသမ္မတကြီးလိုက်ပါလာတဲ့ကားကိုလက်နက်ကိုင်အမျိုးသားအဖွဲ့ကတိုက်ခိုက်ခဲ့ကြောင်းဒီထဲကတချို့ကဆိုင်ကယ်ရီနဲ့ဖြစ်ကြောင်းသမ္မတကြီးနဲ့သူမရဲ့လုံခြုံရေးအဖွဲ့တို့ကတော့အဲ့ဒီနေရာကနေထိခိုက်မှုမရှိဘဲထွက်ခွာလာနိုင်ခဲ့တယ်လို့ဓာတ်ကားမြို့တော်ကအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တန်မတ်ကြီးနောက်သူမရဲ့ရင်မောင်းတွေလုံခြုံရေးဝန်ထမ်းတွေထိခိုက်ဒဏ်ရာမရတဲ့အကြောင်းဒါပေမဲ့လည်းလုံခြုံရေးကားနှစ်စင်းကတော့အနည်းငယ်ပျက်စီးသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။တိုက်ခိုက်ခံရမှုကိုမြင်းမြန်းဆန်းဆန်းနဲ့ကျွန့်ကျင်ပိုင်နိုင်စွာဆောက်ရွက်ပေးခဲ့မှုအတွက်ရဲတပ်ဖွဲ့ကိုကျေးဇူးတင်ကြောင်းလဲဓာတ်ကားမြို့တော်ကအမေရိကန်တန်ယုံကြေညာချက်မှာဖော်ပြထားပါတယ်။လူခွင့်ရေးဆောင်ရွက်တဲ့ The Hunger Project ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ဘင်္ဂလားဒေ့ရှ်ဆိုင်ရာညွှန်ကြားရေးမှူးလည်းဖြစ်တဲ့ဘာဒီရဲ့အလမ်မာဂျန်ဒါအတွက်ကျင်းပတဲ့ညစာစားပွဲကိုတန်အမတ်ကြီးဘာနီကာတက်ရောက်ခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟောင်းကမဲလ်ဟူစိန်လည်းအဲ့ဒီညစာစားပွဲကိုတက်ရောက်ခဲ့တယ်လို့ယုံကြည်ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာရင်သွားရှင်လာအခြေအနေပေါ်ထောင်နဲ့ချီတဲ့ကျောင်းသားတွေဆန္ဒပြနေကြတာပါဒါပေမဲ့မနစ်စနေနေ့ညကအမေရိကန်သမ္မတကြီးတိုက်ခိုက်ခံခဲ့ရမှုကဒီဆန္ဒပြပွဲတွေနဲ့ပတ်သက်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်